စံပြမြောက်ပိုင်းမူဆဲမြို့စွန်တောက်ကြနေ့ညာပိုင်းကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခတ်မှုတချို့ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေခြင်းနေဆက်မြို့ဖြစ်တဲ့မူဆဲမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအခြေအနေကိုတင်ပြသွားမှာပါမူဆယ်မြို့အပြင်ဘက်စစ်မှုဆောင်မှာဇူလိုင်30ရက်တောက်ကြနေည8နာရီအချိန်ကလက်နက်ကြီးတွေနဲ့ပြစ်ခတ်နေတဲ့အတန်တွေကြားခဲ့ရပြီးဘယ်လက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့မူဆယ်မြို့ကန်တူဦးကပြောပါတယ
်စစ်တပ်ကတို့လက်နက်ကြီးတွေနဲ့ရောကျွန်တော်ပြစ်နေတာတောက်ဆော့ကြားနေရတယ်စစ်တပ်ကတို့ကတိတဲ့ချိန်မှာတို့တိုက်ခတ်ကြတယ်နော်နိုင်တော့ဒီစက်ကမ်းနဲ့အဲ့တော့ပဲရှိနေတယ်ဒီမီယာကမူဆယ်ကျွန်တော်ပြောရရင်စစ်မှုကအဲ့ဒီကချမ်းပေါ့အဲ့ဒီဘယ်တော့ကြမ်းကြအဲ့ဒီချမ်းတော့မပြင်းကြတာအဲ့ဒီတမှုပြောဟောမှဆိုရင်ကျွန်တော်တို့ဒီ CIA နဲ့ CNL ရဲ့သူရဲ့စိတ်ထုတ်နေနေပေါ့အဲ့ဒီတစ်ခါနေတော့မဖြစ်ပါကြလို့လည်းတော့ဒါကတ်နေပါဘူးနော်အဲ Trust Command ဒီတော့အဲ့ဒါ CIA နဲ့ဖြစ်ဖို့ကြားရတယ်ဗ
ျမြို့ကံပြောသွားသလို CIA ကချင်လက်နက်ကင်တပ်ဖွဲ့နဲ့ဖြစ်ပွားတဲ့တိုက်ပွဲဟုတ်မဟုတ်သိရအောင် CIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးအခုပြစ်ခတ်မှုဖြစ်တဲ့နေရာနဲ့တိမ်မွေးတဲ့ဒေသဟာကချင် KIA တောင်ပလောင် TNL တိုင်းသားလက်နက်ကိုင်တွေထိန်းချုပ်ရာဒေသလည်းဖြစ်တယ်လို့ပြောထားတာကြောင့် TNL တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးကြီးတာအိုက်ကျော်ကို VOA ကဆက်သွယ်မေးမြန်းရမှာသူတို့တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တာမဟုတ်ဘူးလို့ရှင်းပြပါတယ
်အပစ်ကြီးကျွန်တော်ဖွဲ့ရတာတပ်ဖွဲ့ဖြစ်ပေါ်မှုတော့မရှိဘူးအဲ့တင်လို့ဒီစောင်းတရားတော့ဒီမူဆယ်မြို့ရဲ့ဒီကစမှုဆောင်ဟိုဘက်ကတော့နေဆိုဟိုဘက်ဒီမမိုင်းရွာနဲ့နေရတော့အ
ဲ့နာကအစိုးရတက်နဲ့နေတာလားဘယ်လိုသဘောပါလဲပုံမူ
ဘယ်အမှားတော့အစိုးရတက်တော့မရှိဘူးသူကဒီကခရမ်းရတော့တော့ရည်စခန်းတွေလည်းမျိုးချတာရှိရဲ့ပြည်သူစစ်တွေပုံမှန်ဒီကျေစခန်းပုံစံလည်းမျိုးပေါ်လာရှိ
ပြည်သူစစ်နဲ့အစိုးရတက်နဲ့ပေါင်းပြီးတော့ကျင်းစခန်းချတယ်အဲ့လိုလား
အဲ့ဒီကတံပေါ်မှာအဲ့လိုပုံစံမျိုးပဲ
ဘယ်ဖွဲ့တွေဖြစ်တိုင်တယ်လို့သုံးသပ်လို့ရလဲပုံမှုတို
့အဲ့မဖြစ်တော့ဘူးဟာကျတော့မူဆယ်မာရခန်းနဲ့အဲ့လိုဖြစ်ခမှုတွေဖြစ်တယ်ဘောနဘယ်ဖွဲ့တွေလုပ်တယ်ခဲ့တယ
်လူအသေးပြောက်ပါညာကြားရသေးလား
အဲ့မကြားရဘူးခင်ဗျာ
မူဆယ်မျိုးကပြစ်ခတ်မှုသတင်းနဲ့ပတ်သက်လို့မြန်မာဆရာနာပိုင်းနေဘက်ကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူးဒါပေမဲ့တောက်ကြနေတရက်ထဲမှာပဲ KIA ကချင်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေမိုးကောင်းနဲ့ကာမိုင်းမျိုးကြားလီโดလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA က VOA ကိုအတည်ပြုပြောကြားထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆန္ဒပြသူတွေကလက်နက်ကင်ဆန့်ကျင်တာတွေတိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲတွေလည်းတကြောပြန်ပေါ်ပေါက်နေတာဖြစ်ပါတယ်ခင်ဗျာ